ဒီကနေ့မတ်လ30ရက်နေ့မှာအစိုးရတောင်အလွှဲပြောင်းပြုလုပ်တော့မှာဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့ခရီးရဲ့နှစ်ပေါင်း54နှစ်ကျော်မှာထူးခြားပြီးသမိုင်းဝင်မဲ့နေ့အဖြစ်ပြောဆိုနေကြပါတယ်။ဒါအပြင်ရွေးကောက်ပွဲကနေအနိုင်ရလာတဲ့သူတွေဥဆောင်ဖွဲ့စည်းတဲ့အစိုးရပေါ်ပေါက်လာမှာဖြစ်တဲ့အတွက်မျှော်လင့်ချက်တွေနဲ့အတူစိုးရိမ်မှုတချို့ကိုလည်းမြန်မာအရေးလှုပ်ရှားသူတွေစိတ်ဝင်စားသူတွေကြားမှာရှိနေတာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုဝစ်ကွန်ဆန်ပြည်နယ်မှာသတင်းသုံးနေထိုင်တဲ့ဆရာတော်ဦးဇာဂရခေါ်ဆာရေးဆရာကန်ထွန်းတစ်ကလည်းသူအနေနဲ့အကောင်းဘက်ကိုရှုမြင်ထားကြအောင်အခုလိုမိန့်ပါတယ
်ဘုံဘောတော့အများကြီးအကောင်းဆုံးမျော်လင့်တာပါပဲဒါပြီးလို့လည်းဆိုတော့ရေကဲကိုမြေတုဆန္ဒနဲ့ဖြစ်ပေါ်တဲ့ယတအစိုးရစစ်စစ်ရလိုက်တော့သို့တော်လည်းပေါ်လီခိုင်းနိုင်ရင်ဘုံဘောတော့ဒီမှာအမိုက်ပြတဲ့ကဒါထရက်ဒါဒီဆိုင်ကဲဆိုပြီးယူရတယ်လို့ပေါ့ကွအခုတပြေတော်ဆန်းစုကြည်ပေါ်လီအဲ့ဒီကအသုံးပြတဲ့ရီဆိုင်ကဲလုံးလို့ရတဲ့ပုံကူတွေလည်းပြန်ပြီးအစိုးရတဲ့ထဲတဲ့လုံးလို့မရတဲ့လူတွေလည်းဘာမှမပြောတော့ဘဲနဲ့သူများနဲ့ဒါမရှိဘူးအကောင်းဆုံးဖြစ်အောင်ကလည်းနေရာခွဲဝေပုံကစအရင်သားတွေရောပါတီဟောင်းကလူတွေရောတွားကြမှာဆိုတော့ဒီပုံကိုယ်တွေကဆွေးနွေးရင်ညီနိုင်ရင်တိုင်ပင်ရင်းနဲ့ဆိုရင်ဘုံဘုံလူတိုင်းအများကြီးကောင်းတော့မှာပါပဲဒီတိကျတက်မတော်ကလည်းသူ့လူစကားအတိုင်းတဖြည်းဖြည်းသုတ်ခွာခွာပါလေဆိုတာမျိုးနဲ့ဒီသူကမလိုလားဘူးဒီသူကမနစ်တက်ဘူးဆိုရင်အကောင်းဆုံးကာကွယ်ရေးကိုပဲသောချာတောင်းယူပြီးပြီးစီယူပြီးတော့တက်လာတဲ့အစိုးရဒီကိုကူညီပေးလို့ရှိရင်တန်းကြီးဟာ9နှစ်တက်တန်းနောက်9နှစ်တက်တန်းနောက်9နှစ်တက်တန်း15နှစ်တက်တန်းလောက်ဆိုရင်ဘုံဘုံလိုတန်းကြီးကညီမယ်ညွတ်မယ်ရောင်းတဲ့တယောက်ဆွေးနွေးမယ်ညီနိုင်မယ်အတိုင်းမယ်အခါကိုတိမယ်အထူးသဖြင့်အခါကိုတိဆိုတာလေးပေါ့ကွတို့ဒီဒီစောက်ချိန်မှလားစချိန်မှလားလွယ်ပြီးပြီးသွားမယ်ဆိုရင်အစိုးရတရားအများကြီးလှုပ်လှုပ်ပြီးအများကြီးရှေ့ရောက်မှာပါပဲအဲ့လိုပဲရှိနေခြင်းနဲ့အဲ့လိုမှမဟုတ်ဘဲနဲ့တလေဝင်မမြင်ခင်ကိုယ်ဆိုတာမျိုးကြီးကြတော့အကြပုံကူရင်းဝမ်းသာအောင်တခြားလူလားသူကြီးပို့ပြီးတော့အားကောင်းပြီးအပြူမျိုးတွေကိုလည်းမဖြစ်စေခြင်းသူတပြင်းသူတိုင်းရင်းသားကြီးကိုပြောလေတို့ခုမှစနေသေးတာပဲအပေးယူအညီညွတ်တင်နဲ့ဤနိုင်ကြရင်အကောင်းဆုံးပဲဆိုတာသွားလို့ရှိရင်ဘုံလိုတိုင်းကြီးငုတ်ကြီးကန်တိုင်းကြီးရနေပြီးငော့ကြီးရတဲ့တိုင်းကြီးဖြစ်လာမှလို့ဘုံမောယုံနာခဲ့တဲ့ဒါကြီ
းနယူးယောက်မြို့မှာနေထိုင်တဲ့ကြပြားဆရာဝေဖန်ရေးဆရာကြီးဆရာမောင်စွမ်းရင်ကလည်းစူအတဲ့နဲ့ပတ်သက်လို့သူမျှော်လင့်ချက်ကိုအခုလိုပြောပါတယ
်။ဆိုတာအဲ့ကတော့ခု energy ကနိုင်ရပြီးတော့ energy ကနေပြီးတော့ဖွဲ့စည်းရ။ရာသားဆိုတာဖြစ်သွားတဲ့အတွက်စစ်တပ်ဆိုတာမဟုတ်တော့တဲ့အနာရှင်မဟုတ်တော့အနာရှင်မဟုတ်တဲ့ဆိုကြောင့်သူတို့လုံချင်ရလောက်တာမျိုးမဟုတ်တော့ဘူးနဲ့။ဗန်နေစင်းနေရာရောပြည်သူလူထုရောအလို့တော့အမှအချင်းချင်းကလည်းလွတ်လပ်စွာဝေဖန်ဖို့ရှိလာအောင်လေ။ရှိလာလို့ရှိရင်တော့ဒါကောင်းတာတွေဆိုတာတွေချင်းချင်းပြီးတော့အပြုတ်ရင်လောက်ခံသွားနိုင်မှာပေါ့နော်အဲ့တော့ခုကြီးဆိုတဲ့မှာလဲသမ္မတရေဝင်ကြီးတွေထွက်လာပြီပေါ့လေအဲ့ဒါလေးကလည်းတောင်းချေအောင်ရွေးချယ်ထားဖို့ရပါတယ်ဖက်ဖက်ကအဲ့တော့ကြည့်ပြီးတော့ပြည့်စုံတဲ့လူတွေပါပဲဟိုရင်အရင်ကတော့တိုင်းမှာနေပတ်သက်တာဒီနေ့ဟိတင်ကဟိနေပတ်သက်တယ်လို့သိထားစဉ်းစားပြီးလုပ်တယ်ပြီးတော့ဒုဝင်ကြီးတွေလည်းပြုတ်လိုက်တယ်ဆိုတော့မြေကုန်းကြီးကလည်းအသက်သာသွားမှာပေါ့နော်အဲ့ဒါလည်းသဘောကျတယ်အဲ့တော့ထွေထွေတာတာစိတ်စီစိတ်စင်းနဲ့တောင်းပြီးတော့တိုင်းကြီးအတွက်အရုံးနဲ့ဆောင်ရွက်သွားကြလိမ့်မယ်လို့ယူဆပါတယ်ဗျာ
ရှင်းလင်းလုံးအရေးတော်ပုံမှာဖွဲ့စည်းခဲ့တဲ့ဘာဂသများအဖွဲ့ချုပ်မှအမှုဆောင်တူဦးဖြစ်တောင်းဝန်ယူခဲ့ပြီးစစ်အာဏာသိမ်းပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးတဲ့ပါဝင်ခဲ့သလိုလက်ရှိအမေရိကန်ပြည်ထောင်စု Fort Wayne မြို့မှာနေထိုင်တဲ့ကိုမြတ်စိုးကတော့အစိုးရအသင်းနဲ့ပတ်သက်လို့အကောင်းဘက်ကိုမျှော်လင့်ထားပေမဲ့အခက်အခဲတွေရှိလာနိုင်တဲ့အချက်တွေကိုလည်းအခုလိုသုံးသပ်ပြောဆိုပါတယ်
။ရာစုနှစ်တဝက်ကျော်လောက်ကရှစ်အစိုးရအောက်ကနေပြီးတော့အရသာအစိုးရပြောင်းနေဆိုတဲ့အခါကျတော့ဟိုအခက်အခဲတွေစိန်ခေါ်မှုတွေတော့ရှိမှာပဲအထူးသဖြင့်ကတော့ capacity building လို့ခေါ်တဲ့စွမ်းဆောင်နိုင်တဲ့အင်အားတွေလူသားအရင်းမြစ်တွေအဲ့ဒါတွေကမှတော့အခက်အခဲတွေရှိမှာဆိုတော့လူလူအနေနဲ့ကတော့ခုနပြောလို့ပေါ့နော်ဘယ်လိုအနည်း50ရာစုနှစ်တဝက်ကျော်လောက်ဆိုတော့တိတ်အမျှော်လင့်ကြီးထားလို့တော့မရအောင်ပြတာလောက်ရမယ့်အလုပ်တွေကလည်းအများကြီးပဲဆိုတော့ဒီမှာငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာလည်းပဲတရားမျှတမှုရှိမှာပြရမယ်လောက်ရမယ့်ဆိုတာပညာရေးတို့လေယာဉ်မြေပြင်ရရှိရေးတို့ဟလာအလုပ်လက်မှတ်တွေဖြည့်ရှင်းရေးတို့ဟလာနောက်ပြီးတော့ငွေကြေးအခုဖောင်းပွားမှုတွေဖြည့်ရှင်းရတယ်ဟလာဆင်းရဲမွတ်တည်မှုဖြည့်ရှင်းရလောက်ရမယ့်အလုပ်ပြအများကြီးပဲအဲ့တော့ခုနကပြောလို့ပေါ့နော်အစိုးရလည်းအရတာအစိုးရဖြစ်နေတယ်အခုမှစတာဆိုတဲ့အခါကျတော့တိတ်ညှော်လင့်ကြီးညှော်လင့်ထားလို့မရအောင
်2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်မဲ့အစိုးရတဲ့အပေါ်ပြည်ပရောက်မြန်မာတွေရဲ့ညှော်လင့်ချက်နဲ့သုံးသက်ချက်တွေတင်ပြလိုက်တာပါခင်ဗျာ